မြန်မာတပိုင်းမှာဆယ်ရမြောက်ဖြစ်နေနိုင်ငံတော်ဓမ္မရာထူးတို့ရည်ရွယ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်အောင်စုလွှတ်တော်ကနေရွေးချယ်လိုက်ပါပြီ။ရည်ရွယ်တော်ကနေဒုသမဖြစ်ရွေးချယ်ခံခဲ့ရတဲ့ဦးဝင်းမြင့်အပါအဝင်ဒုသမ3ယောက်ကိုပြည်အောင်စုလွှတ်တော်ကနေနှဲပြရမှာနိုင်ငံတော်ဓမ္မဖြစ်ထောက်ခံမဲ403ဦးနဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့နိုင်ငံတော်ဓမ္မအဖြစ်နဲ့ကျန်းတစာကျင်းဆောင်မှာဖြစ်ပါတယ်။နိုင်ငံတော်ဓမ္မရွေးချယ်ခဲ့ရတဲ့ဦးဝင်းမြင့်ဟာ1952ခုနှစ်နိုဝင်ဘာလ10ရက်နေ့မှာအေယာဝတီတိုင်းဒနုကျူမြို့နယ်ညောင်ချောင်းကျွာစာတိဖြစ်ပြီးတော့1954ခုနှစ်မှာဘူမိဗေဒဘာသာရပ်နဲ့ရန်ကုန်ဝိဆာသိပ်ပံတက္ကသိုလ်ကနေပွဲရရှိခဲ့ပါတယ် HGPRL ပွဲလွန်ဒီဂရီတွေလည်းရရှိခဲ့ပြီးတော့အထက်တန်းရှိနေတရားလွတ်တော်ရှိနေအဖြစ်တာဝန်ထမ်းခဲ့ပါတယ်1988ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းပြီးတဲ့နောက်မှာအရာဝတီတိုင်းဒနုကျူမြို့နယ်စီယုံရေးအဖွဲ့အတွေ့အမှုအဖြစ်စတင်တာဝန်ယူခဲ့သူပါ။အဲဒီအပြင်အရာဝတီတိုင်းစီယုံရေးကော်မတီအတွေ့အမှုဗဟိုကော်မတီအတွေ့အမှုကနေအခုနောက်ဆုံး NLD ပါတီရဲ့အတွေ့အမှုအဖွဲ့ဝင်တဦးအဖြစ်ပါအစဉ်စဉ်ပါတီတာဝန်တွေကိုထမ်းဆောင်ခဲ့သူပါ။ NLD ပါတီရဲ့လှုပ်ရှားမှုတွေအတွင်းအာဏာပိုင်တွေဖမ်းဆီးမှုတုံ့ပြန်ခံရပါတယ်။2010ခုနှစ်တော်ဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်ပိုင်းမှာတော်ဆန်းစုကြည်ရဲ့အနီးကအားထားရတဲ့တူဖြစ်လာသလိုပြန်လည်ဖွဲ့စည်းခဲ့တဲ့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်တူလည်းဖြစ်လာပါတယ်။1990ခုနှစ်ရွေးကောက်ပွဲမှာလေဒနုကျူမြို့နယ်အမှတ်7မဲဆန္ဒနယ်ကိုယ်စားလှယ်ဖြစ်ရွေးချယ်ခဲ့ရသလို2012ခုနှစ်ရွေးကောက်ပွဲမှာပတိန်မဲဆန္ဒနယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခဲ့ရပါတယ်။2012ခုနှစ်အပြီးခေါ်ယူတဲ့ပြည်သူ့လွှတ်တော်မှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီမှအတွင်းမှုလွှတ်တော်လုပ်ငန်းဆိုင်ရာကော်မတီမှအတွင်းမှုစတဲ့လွှတ်တော်ကော်မတီအကြီးအကဲတာဝန်ယူခဲ့ပါတယ်။2015ရွေးကောက်ပွဲမှာတော့တာဝန်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားချက်ရွေးခံခဲ့ရပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်လာပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ယူနေစဉ်တွင်ပြက်ပြက်တသားပြောဆိုလှုပ်ရှားမှုတွေကြောင့် NLD ပါတီလွှတ်တော်အမတ်တွေနဲ့ပါတီဝင်တွေရဲ့ထောက်ခံမှုတွေပိုပြီးရလာခဲ့ပါတယ်။